တရုတ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကိုကင်တွယ်ဆောင်ရွက်မှုနှင့်ပတ်သက်ပြီးတရုတ်သမ္မတရှီဂျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်ကမ္ဘာခေါင်းဆောင်တွေကချီးကျူးပြောဆိုပါတယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်ခံရသူပေါင်း 1,400 နီးပါးနဲ့သေဆုံးသူ42ယောက်ရှိပြီးအမေရိကန်နဲ့ပြင်သစ်အပါအဝင်နိုင်ငံပေါင်းအနည်းဆုံး15နိုင်ငံတို့ကိုပြန့်နှံ့ကူးစက်ခံထားရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်တရုတ်ဘက်ကအင်တိုက်အားတိုက်ကြိုးပမ်းဆောင်ရွက်နေပြီးတရုတ်ရဲ့ကြိုးပမ်းဆောင်ရွက်မှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့အပေါ်အမေရိကန်ပြည်ထောင်စုဘက်ကကျေးဇူးတင်ရှိကြောင်းအခြေအနေတွေကောင်းမွန်လာမှာဖြစ်ကြောင်းနဲ့အထူးသဖြင့်တော့အမေရိကန်ပြည်သူတွေကိုစားသမ္မတရှီကိုကျေးဇူးတင်ကြောင်းပြောလိုတယ်လို့သမ္မတထရန့်ကဇန်နဝါရီလ24ရက်နေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အနည်းဆုံးနိုင်ငံပေါင်း15နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားသူတွေကတရုတ်ခီးသွားတယ်လို့ရည်ညွှန်းပြောဆိုခံရတာကြောင့်လဲဒီအပေါ်မှာအလေးထားတဲ့အနေနဲ့တရုတ်သမ္မတရှီကပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲတို့အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့လည်းဆက်သွယ်ခဲ့ပါတယ်ကမ္ဘာ့ကျန်းမာရေးဆိုင်ရာလုံခြုံမှုကိုထိန်းထားနိုင်ရေးအတွက်ကိုရိုနာဗိုင်းရပ်စ်တစ်ကြောင့်ဖြစ်ရတဲ့နျူမိုနီးယားအဆုတ်ရောင်ရောဂါတွေပြန့်နှံ့မှုကိုထိထိရောက်ရောက်ဟန့်တားနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူဆောင်ရွက်ဖို့တရုတ်ဘက်ကအစဉ်နဲ့ရှိတယ်လို့လည်းတရုတ်သမ္မတရှီကပြောဆိုခဲ့ပါတယ်